American နဲ့ Britain တို့ရဲ့ထောက်ခံမှုကိုစစ်သည်ပြင်းနေမှာရလိုက်တဲ့ Netherlands ဝန်ကြီးချုပ် Mark Rutte ဟာ NATO မဟာမိတ်အဖွဲ့အတွင်းမှုချုပ်အသစ်ဖြစ်ဖို့အတွက်ပို့ပြီးတော့နှိမ့်ဆက်လာပြီးဖြစ်ပါတယ်။မဟာမိတ်အဖွဲ့ရဲ့အတွင်းမှုချုပ်အသစ်ဖြစ်တဲ့ဝန်ကြီးချုပ် Rutte ကိုထံဖို့အတွက် American သမ္မတ Joe Biden ကခိုင်ခိုင်မာမာထောက်ခံကြောင်း American တာဝန်ရှိသူတို့ကပြောပါတယ်။ American နိုင်ငံမှာ November လသမ္မတရွေးကောက်ပွဲအတွက်လှုပ်ရှားနေတယ်လို့ရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုဆက်လက်ကူညီအတွက်ပါအရေးပါတဲ့ကာလဖြစ်တဲ့အောက်တိုဘာလထဲမှာနေတိုးဖွဲ့မှအတွင်းမှုချုပ်အသစ်ကတာဝန်ကိုစပြီးထမ်းဆောင်မှာဖြစ်ပါတယ်။ဇန်နဝါရီလမှာအသက်58နှစ်ပြည့်တော့မဲ့ဝန်ကြီးချုပ်ရူတန်ဟာပြီးခဲ့တဲ့နှစ်ထဲသူ့အစိုးရအဖွဲ့ပြိုကွဲခဲ့တဲ့နောက်မှာနိုင်ငံရေးလောကကနေထွက်ခွာတော့မယ်လို့မမျှော်လင့်မဲ့ကြေညာလိုက်တာဖြစ်ပါတယ်။သူကနယ်သာလန်အကြီးအကဲဖြစ်တဲ့ကာလကြာရှည်တာဝန်ယူခဲ့သူဖြစ်တယ်လို့ဥရောပမှာလည်းတက်တန်းအရှိဆုံးအစိုးရခေါင်းဆောင်တူပါလက်ရှိနေတို့အတွင်းမှုချုပ်ရန်စတိုတန်ဘာနေရာမှာဆက်ခံဖို့အတွက်သူဟာအဖွဲ့ဝင်30တနိုင်ငံစလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပြီးအခုချိန်ထိတော့အဖွဲ့ဝင်20ရဲ့ထောက်ခံမှုကိုရနိုင်ပြီဖြစ်ပါတယ်